ယူကရိန်းနိုင်ငံခရိုင်းမီးယားဒေသအာဏာပိုင်တွေကရုရှားနဲ့ပူးပေါင်းမှုရှစ်တိုးလှုပ်ဆောင်နေတဲ့အချိန်မှာပဲခရိုင်းမီးယားဒေသကိုရုရှားတပ်ဖွဲ့တွေပုံမူတင်းကြပ်ချုပ်ကန်လာနေပြီဖြစ်ပါတယ်။ရုရှားနိုင်ငံနဲ့ပေါင်းစည်းလူထုဆန္ဒခံယူပွဲကိုစီစဉ်ထားတဲ့အတိုင်းလာမယ့်တနင်္ဂနွေနေ့မှာပြုလုပ်သွားမယ်လို့ခရိုင်းမီးယားရွေးကောက်ပွဲကော်မရှင်အကြီးအကဲမီကီလိုမာလီရှက်ဖ်ကတနင်္လာနေ့မှာပြောပါတယ်။ရုရှားတပ်ဖွဲ့တွေခရိုင်းမီးယားဒေသအနောက်ပိုင်းနေစစခန်းကိုသိမ်းပိတ်လိုက်တဲ့အတွက်အထက်မှာလူ30လောက်ပိတ်မိနေတယ်လို့ဆိုပါတယ်။အခုချိန်မှာရုရှားတပ်ဖွဲ့တွေကခရိုင်းမီးယားဒေသအတွင်းမှာရှိနေတဲ့အနေကြားဆောင်စခန်းစစ်တခုကိုသိမ်းပိုက်တာဖြစ်တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကဆိုပါတယ်။ပြန်ပဲအုပ်စုတွေကခရိုင်းမီးယားဒေသအတွင်းမှာရောယူကရိန်းနိုင်ငံအတွင်းမှာအတွင်းကတခြားနေရာတွေမှာဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတယ်လို့ဆီဗာစတိုပိုးမှာလည်းရုရှားလိုလာတဲ့အုပ်စုတွေကယူကရိန်းလူမျိုးတွေကိုတိုက်ခတ်ခဲ့တဲ့အတွက်ထိခိုက်ဒဏ်ရာမှုတွေရှိခဲ့ပါတယ်။ယူကရိန်းနိုင်ငံပိုင်နဲ့ထဲကနေပြီးတော့စင်တီမီတာတစ်ခုမှရုရှားလက်ထက်ကိုအပအခါမှမဟုတ်ဘူးလို့ယူကရိန်းလူမျိုးမျိုးချစ်ကဗျာဆရာကြီးတာရက်ရှက်ရှန်ကိုရဲ့အနှစ်200ပြည့်မွေးနေ့ပွဲကျင်းပခြင်းဝန်ကြီးချုပ်အာဆန်နီယက်ဆန်နီယုကတနင်္ဂနွေနေ့မှာပြောပါတယ်။